ပထမဆုံးအကြိမ်တရုတ်နိုင်ငံခီးစဉ်ဖြစ်ဘီဂျင်းမြို့ကိုဒီကနေ့ပဲရောက်သွားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာတရုတ်သမ္မတရှီချင်းဖင်နဲ့တွေ့ဆုံပြီးကုန်သွယ်ရေးကိစ္စသာမကမြောက်ကိုရီးယားအရေးကိုလည်းအာရုံစိုက်ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။မြောက်ကိုရီးယားကနျူကလ িয়ার စီစဉ်တွေကိုဆွလုပ်ဖို့မြောက်ကိုရီးယားရဲ့အဓိကမဟာမိတ်လက်ဖြစ်ကုန်သွယ်ပဲလက်ဖြစ်တဲ့တရုတ်နိုင်ငံကိုဖိအားပေးဖို့သမ္မတထရန့်ကရည်ရွယ်ထားကြောင်းလည်းအင်ဗီရိုတာဝန်ရှိသူတွေပြောဆိုထားကြတာပါ။ဒီနိုင်ငံခီးစဉ်မတိုင်မီရောက်ရှိခဲ့တဲ့တောင်ကိုရီးယားနိုင်ငံကလွတ်တော်မှာဒီနေ့စောပိုင်းပြောကြားတဲ့မင်းငွန်းထဲမှာတော့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်းအနေနဲ့နျူကလ িয়ার လက်နက်တွေကိုဆွတ်လုပ်ပြီးလမ်းကြောင်းမှန်ကိုရှောက်လန်းဖို့ပြောဆိုလိုပါတယ်။အမေရိကန်နဲ့မဟာမိတ်တွေရဲ့လုံခြုံရေးဘုံကျိုးစည်းဝါးရဲ့လွတ်လပ်မှုတွေကိုအကာအကွယ်ပေးသွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ဖြစ်ပါတယ်။ဒီချိန်မှာပဲအမေရိကန်လေရင်တင်သမော၃၀နဲ့နျူကလ িয়ার ရင်ငုံသမောတွေပါတဲ့ရေတပ်အုပ်စုကလည်းဒေသတွင်းမှာရောက်ရှိနေပြီးသမ္မတထရန့်ကတော့ကိုရီးယားကျွန်းဆွယ်မှာအမေရိကန်ကစနစ်တကျနေရာယူထားကြောင်းပြောဆိုသွားပါတယ်။နျူကလ িয়ার နဲ့ဖြစ်စည်းဖို့ချင်းချောက်နေတဲ့အစိုးရအရာတရက်ကိုကမ္ဘာကြီးအနေနဲ့တီးခံလက်ပိုက်ကြည့်နေမှာမဟုတ်ကြောင်းလည်းပြောဆိုကြတာပါ။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားကလုံခြုံရေးတပ်ဖွဲ့တွေထူးထပ်တဲ့ချက်ထားတဲ့စစ်မှန်ဆုံးကိုသမ္မတထရန့်ဒီကနေ့တွေ့ရောက်မဲ့အစီအစဉ်ကတော့ရာသီဥတုအခြေအနေကြောင့်ဖြစ်ခဲ့ရပါတယ်။